တောင်ကိုရီးယားနိုင်ငံဒဲဆွန်စင်မောနဲ့စက်မှုနည်းပညာကုမ္ပဏီကတည်ဆောက်ပေးတဲ့မௌဒမအမည်ရှိရေဒတ်စင်မောသစင်းဟာတောင်ကိုရီးယားကနေမြန်မာနိုင်ငံကိုလာရောက်နေတဲ့လမ်းတစ်လျှောက်ရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာနိုဝင်ဘာ2ရက်နေ့ကခရီးတစ်ထောက်ရန်နာခဲ့တယ်လို့ရုရှားမီဒီယာတွေမှာဖော်ပြပါတယ်။အခုလိုရန်နာရတာဟာရုရှားမြန်မာနှစ်နိုင်ငံကြားစစ်တပ်ချင်းဆက်ဆံရေးပုံမှုခိုင်မြဲလာစေဖို့ရည်ရွယ်တယ်လို့မௌဒမစီရင်ပေါ်တာဝန်ယူလိုက်ပါလာတဲ့မြန်မာရေတပ်ကပ္ပတိန်တိန်းတာကရုရှားမီဒီယာကိုပြောပါရယ်မௌဒမစစ်သင်္ဘောဟာရေပြင်မှာရောကမ်းတက်တက်တီအတွက်ပါသုံးနိုင်မဲ့ LPD အမျိုးအစားစစ်သင်္ဘောဖြစ်ပြီးဒက်ဆွန်ကုမ္ပဏီကဆောက်လုပ်ပေးဖို့2018နှစ်စမိုင်းမှာအလုပ်စအားခဲ့တာပါဒါပေမဲ့2019ဇူလိုင်လတဲ့ဘူဆန်းမှာလုပ်ငန်းစတင်တော့မှလူအများသိခဲ့ရပါတယ်မௌဒမစစ်သင်္ဘောဟာပေ400လောက်ရှိလျားပြီး84ပေအကျယ်ရှိကတန်ချိန်1100ကျော်ရှိပါတယ်ဒီတင်းမောဟာကမ်းပြန်မကန့်ပဲပင်လယ်ပြင်မှာတလနေပြီးရေမှန်8600အထိသွားနိုင်ပါတယ်စစ်စင်ရေးအတွက်ရောသဘာဝပတ်ဝန်းသဘာဝဘေးအန္တရာယ်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာသုံးနိုင်ပြီးရဟတ်ယာဉ်နှစ်စင်းဆင်းသက်နိုင်မဲ့ကွင်းတွေလည်းပါဝင်တာဖြစ်ပါတယ်